မြန်မာနိုင်ငံရန်ကုန်မြို့လှိုင်တရာဘက်မှာတော့ကျူးကျော်အိမ်တစ်ထောင်ကျော်ကိုစီပင်တရာတာဝန်ရှိသူတွေကအင်အားသုံးပြီးဖျက်ဆီးခဲ့ပါတယ်။စောက်ပီးစတဲတွေဖျက်ဆီးခံရတာကြောင့်ရောမြေငှားကကြီးမြင့်နေမှုမတက်နိုင်တာကြောင့်ရောနေရာထိုင်ခင်းအခက်အခဲရှိလာတာနဲ့မျှရင်သွေးငယ်တွေရဲ့ပညာရေးကိုပါစိုးရိမ်နေရတယ်လို့လည်းအိမ်ဖျက်ခံရသူမိခင်တဦးကဆိုပါတယ်။အပြည့်စုံကိုတော့ကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုစီသူကပြောပြပေးပါမယ်ရှင
်။မနေ့ကရန်ကုန်တိုင်းလန်တရာမြို့နယ်15ရပ်ကွက်မှာရှိတဲ့အစိုးရပိုင်မြေနေရာအတွင်းကျူးကျော်ဝင်ရောက်နေထိုင်တဲ့အင်ဂျီ1000ကျော်ကိုစီမံတရာဝန်ထမ်းတွေနဲ့အထွေထွေအုပ်ချုပ်ရေးဝန်ထမ်းတွေကရဲတပ်ဖွဲ့ရဲ့အဆောင်ရှောက်နဲ့အင်အားသုံးပြီးဖျက်ဆီးခဲ့ကြတာပါ။မိသားစုပေါင်း1100ကျော်လောက်စုဝေးနေထိုင်ကြတဲ့ကျူးကျော်တဲတွေဟာ2013ခုနှစ်ဒီဇင်ဘာလအတွင်းကမှစတင်ဆောက်လုပ်ခဲ့ကြတာဖြစ်ပါတယ်။လက်လုံလက်စားဆင်းရဲသားတွေအနေနဲ့ရပ်ကွက်ထဲမှာအိမ်ငှားနေရတဲ့ဇယက်ကိုမတက်နိုင်တော့လို့နေစရာတနေရာအတွက်ချောင်းနှပေးကမြေကွက်လက်တွေမှာတဲအိမ်ထိုးပြီးဝင်ရောက်ကျူးကျော်ခဲ့ကြတာလို့နေရင်တည်းဖြက်စီးခံခဲ့ရသူကိုကျော်လင်းဦးကပြောပါတယ်
။မရှိရတဲ့ဂျားတွေကလာပြောမရှိတဲ့ဒီမြေဘဒူးမှမနေဘူးရှင်တော့ဒါစူးပင်နေပြီအကုန်လုံးအခုကျွန်တော်ဆောက်ပြီးတော့အကုန်လုံးစူးပင်နေခုတ်ပြတ်ပြီးတော့ထိပ်ပြီးမှအကုန်လုံးလာပြက်ခံရတာ
။စီပင်နဲ့အထွေထွေအုပ်ချုပ်ရေးဝန်ထမ်းအင်အား1000ကျော်လောက်နဲ့အင်အားသုံးဖြက်စီးခဲ့တဲ့ဒီဖြက်စီးမှုမှာကြိုတင်ကြောင်းကြားရတဲ့အတိုင်းလှုပ်ဆောင်ထားတာဖြစ်တဲ့အကြောင်းလိုင်တရာမြို့နယ်အုပ်ချုပ်ရေးမှူးဦးထိန်ဆိုးကပြောပါတယ
်။18ရက်16ရက်19ရက်လောက်ကတို့ကမြို့နယ်အုပ်ချုပ်ရေးကြောင်းနေတာလွတ်တက်ပြေးကြတယ်နော်။ကတို့တေးရတဲ့ဟာလည်း1898အောက်မြောက်ပိုင်းမြို့အဥ်ဒီ27အရာကတို့ကလွတ်တက်ပြေးတယ်။ဒီလိုပြီးဒါ18 19 3ရက်ဆက်လိုက်ပြေးပြီးတော့ဒီနေ့ကျတော့ကတို့ဒါတင်းနဲ့ဖြတ်ပြေးပါတော့ကတို့ဖယ်ပြေးပါတယ်နားထောင်ပါတယ
်။အခြေခံလက်လုပ်လက်စားအများစုနေထိုင်ကြတဲ့ကျူးကျော်နေရင်တွေဟာနေစရာအခက်အခဲဖြစ်လာတာနဲ့အမျှအဖက်ဖက်ကချွတ်တဲ့မှုတွေနဲ့ကြုံတွေ့နေကြရတာပါ။ကလေးသုံးယောက်မိခင်မတ်တင်တင်ဝင်းကတော့ကလေးတွေရဲ့ပညာရေးကိုစိုးရိမ်တဲ့အကြောင်းပြောပြပါရတယ
်။ကလေးတွေလက်ရှိကထားနေသေးတယ်မောင်ကြီးမထားနိုင်ဘူးထားလို့မရဘူးဒီမှာဒီမှာ။ကားတော့ကားကျင်တော့ဘုရားသမီးကို။ဒါလေးတို့မရှိမရှိမလို့လုံထားရပါဘူး။ဘလို့လို့နိုင်ငံတွေကိုပြန်ဝင်မိနေလို့ပုံမှန
်။အရင်ကရက်ကွက်အတွင်းမှာမိနေရငားရမ်းနေထိုင်ကြတာဖြစ်ပြီးတော့ရင်ငားစီကြီးလာတာကြောင့်အခုလိုကျူးကျော်နေထိုင်ခဲ့ကြရတာဖြစ်တယ်လို့ကျူးကျော်နေထိုင်သူတွေကပြောပါတယ်။နေအိမ်ဖျက်ဆီးခံခဲ့ရတာကြောင့်မြေနေရာပြန်လည်ငှားရမ်းဖို့အခက်တွေ့နေရတဲ့အကြောင်းကိုကျော်လင်းဦးကပြောပြပါတယ
်။ကျွန်တော်ဗျာဝမ်းတောင်နေတယ်ဗျာကျွန်တော်တို့ဒီမှာအကုန်လုံးဒုက္ခကြီးအများကြီးနဲ့ကျွန်တော်တို့ကြုံတွေ့ပြီးတော့မှမရှိစင်းရတဲ့ငွေတွေချီးပြီးတော့အဲ့လိုမျိုးနားဆောက်ထားတာ။အခုတော့ဗျာဒီမှာအကျွေးတင်းမြောက်အကုန်လုံးဒုက္ခရောက်နေတာ။အဲ့ဘလို့ကျွန်တော်တို့ဖြည့်ရှင်းပေးကြမလဲ။အဲ့ကျွန်တော်တို့သိချင်တာ။ကျွန်တော်တို့ရနားလည်းပိနှုတ်နေပါစာမတက်ပေမတက်ဒီကျွန်တော်တို့ဘသူ့ကိုအကူအညီတောင်းရမှန်းလည်းမသိဘူးကျွန်တော်အခုကအထက်ကိုရောက်ပစေခြင်းနဲ့ကျွန်တော်တင်ပြခြင်းနဲ့ဒါပေမဲ့ဘသူ့ကိုဘသူ့ချီကနေပြောတောင်းပြီးတော့တင်ပြရမယ်ဆိုတော့ကျွန်တော်တို့မသိဘူးအဲ့လိုဖြစ်နေတယ်ကျွန်တော်တို့မှအရန်ဒုက္ခရရောက်နေတယ
်2013ခုနှစ်ကုန်ပိုင်းကစပြီးကျူးကျော်နေထိုင်သူအများအပြားတပြိုင်တည်းဝင်ရောက်နေထိုင်မှုတွေရှိခဲ့တာကြောင့်အခြေခံလူဒန်းစားအများဆုံးနေထိုင်တဲ့ရန်ကုန်မြို့ရဲ့စင်ကြေဘုံဒေသတွေဖြစ်တဲ့တွန်တေးနဲ့လိုင်တရာမြို့တွေမှာအင်အားသုံးဖြက်စီးတာတွေယခုနှစ်စံပိုင်အတွင်းဇက်တိုက်လှုပ်ဆောင်လာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ